ကျွန်တော်ဝင်းမင်ပါမြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မြို့မှာကိုဗစ်ကူးစက်မှုနှုန်းထိုးထောင်တက်နေတာကိုရှော့ချနိုင်ဖို့အသွားလာကက်သက်မှုတွေလှုပ်လာပြီးကြုံလာတဲ့ခက်ခဲတွေကိုဘလို့ကြော်လွှားနိုင်ဖို့ရန်ကုန်တိုင်းလူမျိုးရေးဝန်ကြီးဦးနိုင်ငံလင်းနဲ့ကလေးထုခုပမောက္ခဒေါက်တာစောဝင်းကိုမေးမြန်းထားမှာဦးနိုင်ငံလင်းကအခုလိုစရှင်းပြပါတယ
်ကျွန်တော်တို့ရန်ကုန်မှာပိုးတူးစီကအလုံးများလာတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ကြည့်လို့ရှိရင်ပြည်သူလူထုကတခုချိန်လေးအဆုဝေးနေသွားနေတာကိုတွေ့ကြရသေးတယ်ကျင်းကျုံနိုင်အောင်ပေါ့ကျွန်တော်တို့ဘက်ကတော့အစွမ်းကုန်ကြိုးစားနေတယ်ပေါ့နော်အစိုးရဘက်ကတော့ဒါပေမဲ့ပြည်သူလူထုရဲ့လိုက်နာမှုအားနည်းလို့ရှိရင်ထိန်းချုပ်မှုမှာအခက်အခဲဖြစ်နေတယ်အဲ့တော့အဓိကပြောချင်တာကတော့ပြည်သူလူထုအနေနဲ့အရင်တော့လိုက်လာခဲ့သလိုကျမ်းမာရေးနဲ့အာဂဒဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေနဲ့အညီနေပြီးထိုင်ပြီးဖို့ဖြစ်နိုင်လို့ရှိရင်အိမ်မှာပဲနေဖို့လူစုလူဝေးကြီးမသွားဖို့ဖြစ်မနေသွားမယ်ဆိုလို့ရှိရင်မတ်စတမယ
်ဟုတ်ကဲ့ပတ်စတဲ့နှကောင်းစီတက်ဖို
့ဟုတ်ကဲ့ဖေးရှိတက်မယ
်ညနာကာ
ဟုတ်ကဲ့ကျွန်တော်ဆန်းဆန်းဒိုင်ဇာတွေသုံးမယ
်ဟုတ်ကဲ့ဟန်ကျဲလက်သေးသေးရေ
ဟုတ်ကဲ့ဒါတွေအဲ့နာပြီပေါ့နောက်ပြီးဆိုရှယ်ဒစ်စတန်စင်းကိုလည်းသူ
ခက်ခွက်ခွာနေပေါ့
ဟုတ်ကဲ့ဟုတ်ကဲ့အတူဘီးဆိုင်ပို့ပေါ့နော
်ဟုတ်ကဲ့နောက်ထပ်ရောအဓိကသက်ဆိုင်ရာဒီရက်ွက်အသီးသီးမှာတာဝန်ထမ်းဆောင်နေတဲ့သူတွေဘာမှရှင်းသေးလဲ
ကန်သက်ချက်တွေကတော့လုံးစေကတော့ကျွန်တော်တိုင်းမှာဆိုလို့ရှိရင်ဒါလမ်းတွေမှာတော်တော်လေးပေါ့ပိတ်ဆို့တာတွေကျွန်တော်ကြားနေရတယ်ပေါ့နော်တန်းနေရတော့ကျွန်တော်ဒါပြည်အောင်ယူရလဲစာထွက်ရလို့ဒီနေ့ကြားတယ်အဲ့တော့ပြည်သူလူထုအနေနဲ့ဟိုတိတ်ပြီးတော့ခက်ခဲသွားအောင်ပေါ့နော်ကျွန်တော်တို့မလုပ်သင့်ဘူးတမ်းမိုင်းနဲ့အာဂရဝန်ကြီးဌာနက stay at home လို့ကြေညာထားတဲ့အဲ့ဒီမှာစီမင်းစည်းကမ်းတွေပါတယ်ပေါ့နော်အဲ့စီမင်းစည်းကမ်းတွေအတိုင်းသာလိုက်နာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အဆင်ပြေပြီလို့မြင်ပါတယ
်ဟုတ်ကဲ့အခုဒီခက်ခဲနေတဲ့အနေအထားကိုတော့ဒီဖြစ်ရှင်းနိုင်မဲ့အနေအထားဘယ်လိုမြင်လဲ
ကျွန်တော်တို့ယုံကြည်မှုအပြည့်ရှိတယ်အစိုးရအနေနဲ့တက်နိုင်အောင်ကျွန်တော်စူးစမ်းမယ်အခုပြည်တော်စုကလည်းပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အရင်အားကောင်းလာပြီပံ့ပိုးမှုတွေအားကောင်းလာပြီရန်ကုန်တိုင်းမှာဆိုလို့ရှိရင်ရန်ကုန်တိုင်းအစိုးရအုပ်ဆောင်ပြီးတော့တိုင်းဒေသကြီးတမ်းမာရေးဦးစီးဌာနရှိတာပေါ့အဲ့ဒါနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေကြတယ်ဗိုလ်လန်တီယာတွေနဲ့ပူးပေါင်းဆောင်ရွက်နေကြတယ်နောက်ပြီးတော့ပြည်သူလူထုကနေပူးပေါင်းဆောင်ရွက်တာတွေရှိတယ်အားလုံးပူးပေါင်းဆောင်ရွက်မှုကညီညွတ်ညွတ်နဲ့ဖြစ်လာမယ်ဆိုလို့ရှိရင်တော့ဒီကိုဗစ်တိုက်ပွဲကိုတော့ကျွန်တော်နိုင်အောင်တိုက်နိုင်မယ်လို့ယူဆပါ
တယ်ဟုတ်ကဲ့နောက်ထပ်ရောဘာမှချင်းနေလဲ
ဒီကူးစက်ရောဂါနဲ့ပတ်သက်ပြီးတော့အမြင်ကျေဖို့လိုတယ်ပေါ့နော်ကျွန်တော်တို့ကအကျက်စုံနေရတယ်လို့ခေါ်တာပေါ့နော
်ထိမ့်ညိနေရတာပေါ့နော
်ဟုတ်ကဲ့အစွန်းနှစ်ဖက်ရှိတယ်ပေါ့ဗျာတစ်ဖက်ကကျတော့ပြည်သူအတင်းအကျပ်ကြီးပိတ်ဆို့လိုက်ရင်လည်းပြည်သူရဲ့စားဝတ်နေရေးနဲ့အခက်အခဲတွေအများကြီးကြုံသွားနိုင်တယ်တစ်ဖက်ကလည်းအရန်ပေါ်ရောသွားလို့ရှိရင်လည်းရောဂါကိုမထိန်းချုပ်နိုင်ပဲဖြစ်သွားနိုင်တယ်အဲ့တော့အဲ့ကြားထဲမှာကျွန်တော်အကျက်စုံဖို့လိုတယ်လို့မြင်ပါတယ်အဓိကတော့ပြည်သူလူလိုက်နာမှုအားကောင်းတာနဲ့အမြထိန်းချုပ်မှုအားကောင်းတာနဲ့အဲကြလို့ဆိုအချင်းတူတူအတွင်းမှာပြန်ပြီးတော့ဖြေလျှော့မှုတွေကြောင့်လုံနိုင်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ကျေးဇူးပါဦးနိုင်ငံလေးခင်ဗျာ။အဲ့ဒီတော့အခုလို့ဒီရန်ကုန်မှာကူးစက်မှုတွေမတရားများနေတဲ့အနေအထားကိုဒီထိန်းချုပ်နိုင်မဲ့အနေအထားပေါ့နော်။ကလေးတစ်ခုဆရာဝန်ကြီးပမခဒေါက်တာစောဝင်းကိုဆက်မိမှာဖြစ်ပါတယ်။အဲ့တော့ဆရာကြီးရန်ကုန်မှာအခုဒီကူးစက်မှုတွေလည်းများထိန်းချုပ်ပိတ်ဆို့မှုတွေလည်းပြင်းထန်နေတဲ့အနေအထားကိုဆရာဘယ်လိုသုံးသပ်မိလဲ
။ကျွန်တော်မြင်တော့ဒီတစ်ချိန်ဖြစ်တာတော့တကယ်ယောဂဖြစ်တဲ့လူနဲ့ထိတွေ့တာမရှိပဲပြေးသွားခဲ့တာလည်းမရှိပဲနဲ့တွေ့နေတော့သူတို့ကြားမှာတော့ကူးစက်ပြန်သွားမှုရှိတယ်။အဲ့ဒီတွေကလည်းလက္ခဏာပြမှာမဟုတ်အဲ့တော့ခုခုကိုကာဝယ်မှုတွေလုပ်ဖို့လိုပါပြီ။ယောဂပိုးတဲ့ဆံရဲလူကဘယ်မှာရှိလဲဆိုတာပြောလို့မရတဲ့အခြေအနေဖြစ်နေပါတယ်။ကိုယ်မိမိအိမ်မှာမိမိနေစေခြင်းနဲ့အသွာလာကန့်တတ်တယ်ပေါ့နော်။ဆိုတော့ယောဂပိုးရှိတဲ့လူတွေ့လို့ရှင်လဲအိမ်နံပတ်ဝန်းကျင်တော့ local lockdown ဆိုတာအိုင်းနေရာပိတ်ဆို့တာလုပ်တယ်ပေါ့။အကုန်လုံးတော့လည်းလောက်တာမဟုတ်ပါဘူး။ဒါပေမဲ့တချို့ဇက်ွက်ခေါင်းဆောင်တွေပေါ့အချိုးရမှုတွေကလည်းဒီခါလေးကျလဲဒီအသေးပဲကောက်လဲမှားတယ်နဲ့တူပါတယ်။လမ်းတွေအကုန်လုံးလိုက်ပိတ်ထားတယ်ပါလေ။သိလို့ဖို့မလိုပါဘူးဖြစ်တဲ့တက်လေမျိုးကိုယ်ဒီမှာကိုနေခုနဖုံးဆေးဆိုပါလဲဆိုတာဒီညားချက်ထဲမှာပါပြီးသားဖြစ်ပါတယ်ဈေးသွားဝယ်မယ်ဆိုလို့ရှိရင်တရားဝယ်လို့ရတယ်ရှေးကန်းပြရင်တရားပြလို့ရတယ်စတာပေါ့နော
်ဟုတ်ကဲ့ဆရာအခုပြည်တော်စုအစိုးရကလည်းရန်ကုန်တိုင်းအစိုးရအနေနဲ့အဲ့လိုမျိုးအောက်ခြေမှာအလွန်ကျွံအပြက်ကိုပိတ်ပြီးတော့တားနေတာတွေကိုလည်းရှင်းပေးဖို့အရေးယူပေးဖို့ပေါ့နော်ညွှန်ကြားချက်ထွက်ထားပါတယ်ဆရာ
ဟုတ်ပါတယ်ကျွန်တော်မြင်တော့လမ်းတွေအကုန်လုံးပိတ်ပြီးမသွားရမလားရလို့ကိုမလိုပါဘူးအစွန်းတစ်ဖက်ကိုရှောင်ဖို့လိုတာပေါ့တစ်ဖက်ကတော့လုံးဝဂျုံဆိုင်ပဲနဲ့ဖြစ်ရင်တော့လည်းအများကြီးကူးစက်ကုန်ရင်ပို့ပြီးတော့အန္တရာယ်ရှိတာပေါ့တစ်ဖက်ကလည်းမလိုအပ်တဲ့ထိန်းချုပ်မှုတွေလုပ်နေလို့ရှင်လည်းသွားလာခဲကိုလောကကံရခဲကုန်ပါလေဖြစ်နိုင်တော့ပေါ့နော
်ဟုတ်ကဲ့နောက်ထပ်ရောဆရာအရေးတကြီးပါပြောချင်တယ်လေအခုလိုအခက်အခဲကြုံလာချိန်မှာလေ
ကျွန်တော်နိုင်ငံအနေနဲ့လည်းဒီအထူးချက်မှတ်ကူတာတော့ဘာလို့ကဒီများနိုင်ငံတော့ပြင်ရမရှိဘူးဈေးမိုင်းဝန်ထမ်းတွေလည်းအရန်ပင်မမ်းပဲပေါ့နော်ဒီစီမင်းစိတ်ကနေတော့တိတိကျကျလိုက်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုအားလုံးကစီကဲလိုက်နာပူပေါင်းဆောင်ရွက်နိုင်ရင်ဒီကူးစက်မှုပြန်ချသွားနိုင်ဖို့အနေထား
ပြောသွားမယ်လို့ထင်ပါတယ်ဘာလို့ဆိုရခိုင်မှာထပ်မံကူးစက်မှုကနည်းသွားတယ် ဒီနေ့မနေ့လည်းကျွန်တော်23ရောက်ပဲတွေ့တော့ဒီနေ့လည်းတရား90ဆိုတာမနေ့ကနေဆိုင်တော့နေပါတယ်ဒီဥစ္စာကိုတိတိကျလိုက်နာလို့ရှင်ထပ်ရောက်သွားမှာပါဥမာပြင်ဆိုင်တို့ပါလို့ဆိုတော့အရင်တော့ဒီချိန်မျိုးရောက်ခဲ့တဲ့အခုထိန်းသိမ်းသွားနေတာပဲလေဘီယန်နာလည်းဒီလိုပါပဲဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမယ်ပါ